walk man လို့ပြောရင်ဘာမှန်းအောင်သိကြပါတော့မလားမသိဘူးနော်ကိုသားညို
ဟုတ်ပါဗျာကက်ဆက်ခွေထည့်နာထောင်းနဲ့ဆက်လို့ပြောလို့ရှိရင်ပိုတော်မှစိုးမယ်ကက်ဆက်ခွေဆိုတော့ဘာလဲလို့ပြန်ပြီးကြမယ်ထင်တယ်မဆွေမမွေ
အခုခေတ်ကတချင်းဆက်တကူတကမလို့တော့တဲ့ခေတ်ရောက်နေတာကိုလက်ကစမတ်ဖုန်းရှိရင်ဖုန်းထဲကတချင်း playlist ရဲ့ twin ထားတဲ့တချင်းတွေနားထောင်မလားဒါမှမဟုတ်လဲ online ကနေပြီးတော့ dial screen လို့နားထောင်မလားရွေးချယ်နိုင်တဲ့နန်းတွေမျိုးစုံရှိနေပြီကိုဒါမဲ့ဒီကနေ့တချင်းကိုကိုရောက်ရနေရမှာအချိန်မီနားထောင်နိုင်ဖို့လမ်းဖွင့်ပေးခဲ့တာက Sony Company ထုတ်တဲ့ Walkman လို့ပြောရင်ရတယ်။ Sony ကပထမဆုံး Walkman ကိုစတင်ခဲ့တာအခုဆိုရင်အနှစ်40ပြည့်သွားပြီရှင
်။ TBS L2 အမျိုးအစား Walkman ကို1999ခုနှစ်မှာပထမဆုံးစတင်ခဲ့တော့တချင်းကိုပုံစံတစ်နဲ့နားထောင်လို့ရတဲ့ဆက်ဆိုပြီးတော့ကဘာထွားမှာတိတ်ကိုကြော်ကြခဲ့တာကြ။ဆိုနီကွန်မြူနတီထောင်တဲ့မာဆူရူအီဘူဂါကသူခီးသွားနေတော့တချင်းနားထောင်ဖို့ဆိုနီရီကော်ဒါဆက်ကြီးယူသွားရင်းကနေပေါ့ပေါ်ပါတည်သွားလို့ရတဲ့ဆက်လေးဖန်တီးဖို့ဆိုပြီးတော့အကြံရခဲ့တာတဲ့အဲဒီကနေဆိုနီဒီဇိုင်နာနိုလီယိုအိုဂါကကိုနဲ့မကွာတည်သွားနိုင်မဲ့တချင်းနားထောင်ဆက်လေးကိုဒီဇိုင်းထွင်ခဲ့တာ
TPS L2 ဆက်ကိုတစ်လုံးကိုဒေါ်လာ150နဲ့လွန်ခဲ့တဲ့အနှစ်40တုန်းကစရောင်းခဲ့တာရှင်အစတော့ Walkman လို့မခေါ်သေးဘူးပထမဆုံးကတော့ American မှာ Sound About လို့ခေါ်တဲ့ British မှာတော့ Stowaway လို့ပြောကြတယ်1980ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာတော့ဒီလက်တဖွားစာလောက်ပဲရှိတဲ့ Sony သတင်းဆက်တွေကိုအတော်လူသုံးများနေပြီ1981ခုနှစ်မှာထွက်ခဲ့တဲ့ Walkman 2ကတော့အင်မတန်ကိုအောင်မြင်လူကြိုက်များခဲ့တဲ့ Walkman တစ်ခုပဲမြန်မာနိုင်ငံမှာလည်းအဲ့ချိန်လုံးကဒီနိုင်ငံသားနဲ့အဆက်အသွယ်ရှိသူတချို့စသုံးကြတယ်အဲ့ခေတ်တုန်းကတော့မြန်မာနိုင်ငံမှာပတ်စံရှိသူတိုင်းဝယ်လို့မရတဲ့ခေတ်လေWalkman အမကပရိသတ်တယောက်ဖြစ်တဲ့ကိုထွန်းလင်းအောင်ကသူတို့စနားထောင်တော့ဆိုလို့ရှိရင်ဒီ Walkman တစ်ချက်တက်ပြီးတော့လမ်းလျှောက်သွားလို့ရှိရင်နားမကြတဲ့သူလားဘာကြောင်တာလဲဆိုပြီးတော့မှအစအနောက်တောင်ခံရတယ်လို့ပြောပြရတယ်လေ
။စပုံတော့ဘူးမသိနေရှိသေးဘူး။အများကြီးချုပ်ကြည့်ရတယ်။အဲ့တူကြမ်းတစ်ပွားလေးဖြစ်နေပါတော့။ဒီမကြက်ကတော့အင်းသေးရနောက်ကလည်းမကြားရနောက်တာပေါ့။နားလေးတယ်မကြားဘူး။အင်းဒီကစကားများအဲ့ချုပ်ပြီးတော့ဒီဘာမှမတော်ဘူးအသေးဆုံးဆိုရင်ပူရစလုံးကပူဆုံးတယ်ကော။အဲ့ဒီတက်ကြည့်တော့နောက်ပိုင်းအားရကျတော့သူကနံပါတ်တင်တော့မဟုတ်တော့ဘူးတုံးတော့ကို Walkman ကိုတောက်တော့အများကြီးတုံးရတာအများကြီးမှတော့များတယ်နောက်ကြားမှာအဲ့ဒီ Sony မဟုတ်တာဆိုရင် Sony တုံးပြီးသေးတယ်နောက်ပိုင်းကျ Equalizer လေးတောင်ပါလာတယ်လေအဲ့ Walkman ပေါ့
ကိုထုံးလေးအောင်က1982ခုနှစ်မှာဒီ Walkman 2ကနေစပြီးတော့1998ခုနှစ်လောက်အထိကို Walkman မျိုးစုံကိုဆွဆွဲမြင်းမြဲနားထောင်နေသူပါကိုတယောက်တည်းတိကျနားထောင်နိုင်တဲ့တချင်းဆက်ဖြစ်လို့ကြိုက်ကြတဲ့သူတွေမှာသူလဲပါတာပ
ါဒီကတော့အဲ့ဒါကိုသိကြတဲ့အချိန်နားထောင်ရတယ်ဝိုင်းလိုင်းနားထောင်ရတယ်ဒီကြည့်ရှိတယ်အဲ့ဒါအကြက်ကလေးကိုဒီမျိုးဆိုရှင်းရလို့ကြိုက်တာကိုတော့အချိန်နေရာမျိုးကိုပဲဝိုင်းနေလမ်းနဲ့တော့နင်းနေနားထောင်ရတာမျိုးကြိုက်တာပေါ့တော့ဘူးမှကိုနားထောင်နေတာဒီများလဲမနောက်ပြန်လို့ရှိသေးဘူးလေးရတော့အနေပါပါပဲအဲ့ဒီမျိုးကစားတော့အဲ့ဒီကြက်ကြီးပေါ့အကြောချွေးနေမိပြီးတော့ဆောလေးရမြဝမှာအကြောဝယ်လို့ original ဟာဝယ်လို့မရဘူးပေါ့အဲ့အဲ့လိုမျိုးပေါ့အဲ့နည်းနည်းဆောကြရတယ်ဟောကျိုးဒီစစ်ခါကျိုးကောင်းနေမကောင်းတော့ဘူးပြန်လဲမကြောက်အစ်စ်ဝယ်ဖို့အတော်ရှာရတယ်အစ်စ်ကကျိုးလို့မရှိတော့ဘူးအဲ့လိုမျိုးအေးလို့ဒီလိုကြည့်အဲ့မှာချုံပြီးအစ်စ်ရဖို့တော့လောက်ရတာပေါ့အဲ့လိုမျိုးဆိုရှိတယ်
ပထမဆုံးပေါ်တဲ့ Walkman တွေမှာနှစ်ချက်ထိုးနိုင်တဲ့အပေါက်ကနှစ်ခုပါရရှိ။နှစ်ချက်နှစ်ခုနဲ့လူနှစ်ယောက်တစ်ပြိုင်တည်းနားထောင်လို့ရအောင်လုပ်ပေးထားတာ။နောက် Sony Walkman နှစ်ချက်တွေမှာမိုက်ခရိုဖုန်းလည်းပါတယ်။အတန်သွင်းနိုင်ဖို့တော့မဟုတ်ဘူး။နှစ်ချက်တက်ပြီးတော့တခြင်းနားထောင်နေတဲ့လူနှစ်ယောက်နှစ်ချက်မဖြုတ်ဖဲနဲ့အပြန်အလှန်စကားပြောနိုင်ကြဖို့လေ
။1980ပြည့်လပိုင်းနောက်တုန်းကအမေရိကမှာကျမကြီးလက်စားလေ့ကျင့်ခန်းလုပ်ကြတဲ့ခေတ်ကဖြစ်လိုက်သေးတယ်ကြ။အီရိုပစ်တွေခေတ်စားတဲ့အချိန်ပေါ့။အဲ့အချိန်မှာ Sony Walkman တွေကပိုတော်မှရည်ပန်းစားခဲ့တယ်။အဲ့တော့ကလေ့ကျင့်ခန်းလုပ်တဲ့သူတိုင်း Sony Walkman ရှိရမယ်ဆိုတာမျိုးတော်မှဖြစ်ခဲ့တာ
Walkman ဆက်တွေဘလောက်တောင်ကြော်ကြားခဲ့လဲဆိုရင်1986ခုနှစ်မှာ Walkman ဆိုတဲ့စကားလုံးကို Oxford အပြည်အဝမှာဖော်ပြတဲ့အထည်ကိုကြော်ကြားခဲ့တာကိုသားညုံရရုပ်ရှင်ကားတွေမှာဆိုလဲဒီ Walkman နားထောင်တဲ့အခန်းမျိုးကိုတော့တကူးတကထည့်ရိုက်ကြတယ်1990လုံးက Julia Roberts တရုတ်ဆောင်တဲ့ Pretty Woman ရုပ်ရှင်ထဲမှာဆိုရင် Julia Roberts ကဒီရေချိုးကန်တဲ့ဘာ Walkman နားထောင်နေတဲ့အခန်းကိုအခုအချိန်အထိအဲ့ဒီရုပ်ရှင်ပြန်ကြည့်ရင်သတိထားမိတယ်
ဒီလုံးကအဲ့လောက်တော့မှခက်စားခဲ့ပြီးအစ်စ်အစ်တွေပေါ်လာတော့အခုဆိုရှင် Walkman ဆိုတာဘလူးမျိုးလဲဆိုပြီးတော့ Google မှာပြန်ရှာကြည့်ရသေးတယ်တော့မှရှိတယ်ဗ
ျ Sony ကုမ္ပဏီကကက်ဆက်ခွေနားထောင်တဲ့ Walkman ကိုစတင်ခဲ့ပြီးတော့1984ခုနှစ်မှာတော့ဒီ CD ထည့်ပြီးနားထောင်လို့ရတဲ့ Discman ကိုပထမဆုံးထွင်တယ်လေအဲ့ဒီကနေပြီးတော့မှ Mini Disc နားထောင်လို့ရတဲ့ MD Walkman ကိုထွင်တယ်နောက်မှာတော့ဒီ MP3 player တွေထွက်လာတယ်လေ အရင်တော့အိမ်မှာရှိတဲ့တခင်းဆက်ရှိမှတခင်းနားထောင်ရတာကနေပြီးတော့ကိုနဲ့မကွာယူသွားနိုင်တဲ့တခင်းဆက်မျိုးဆိုနီယာစထွင်ခဲ့ပြီးမြဲအဲ့ဒီ Walkman ဆက်တွေကိုဒီကနေ့မှမသုံးကြတော့တာနဲ့ပတ်သက်လို့ Portable Sound ပြလိုက်တာဒါရိုက်တာ John Cannonball ကအခုလိုသုံးသပ်ပြပါတယ
် There were many factors that led to the demise of the Walkman one of which was cassette tapes themselves became sort of obsolete
Walkman တွေကျင်းမရှိတော့ရဲ့အကြောင်းအချက်တော်တော်များများရှိပါတယ်ဒီနေ့ဒီ Walkman ဆိုတာရှိနေသေးတယ်နဲ့လူသုံးနည်းလာတဲ့အကြောင်းတွေကအများကြီးပါတစ်ချက်ကတော့ cassette ခွေတွေမသုံးကြတော့တာပါ CD စပေါ်လာခဲ့က cassette ခွေတွေကိုတိတ်မသုံးကြတော့ပါဘူးဒါပေမဲ့လုံးဝမသုံးဖို့ဖြစ်လာတဲ့အကြောင်းကတော့ iPod ပါဒီပညာတွေတိုးတက်လာတာနဲ့အများသချင်းတွေကို digital အသွင်ပြောင်းပြီးနားထောင်တဲ့ပုံစံနဲ့ပြောင်းလာပါတယ်။ join လာရင် cassette ခွေနဲ့သချင်းနားထောင်တာကတိတ်အဆင်မပြေဘူးလို့မြင်လာကြပါတယ်
။အခုဆိုရင်သချင်းဆက်နဲ့သချင်းနားထောင်တာထက် smartphone ရှိလို့ရှိရင် online ကနေ live streaming လုပ်နားထောင်လို့ရတယ်ဆိုတာမျိုးတွေဖြစ်လာပြီးဆိုတော့ iPod တွေ MP3 player တွေကတုံးတဲ့လူနည်းလာလို့လားမသိပါဘူးကွာ။
ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့အနှစ်40တုန်းကစပေါ်ခဲ့တဲ့ဒီ Sony ရဲ့ Walkman ဆက်တွေကြောင့်ပဲတခြင်းကိုဘယ်အချိန်ဘယ်နေရာမှမစိုးနားထောင်နိုင်ရဲဆိုတဲ့အယူအဆစဖြစ်လာခဲ့တာပါ။ဒါကြောင့်ကက်ဆက်ခွေထက်တခြင်းနားထောင်တဲ့ Walkman ဆက်တွေကဒီကနေ့ခေတ်မှာတိတ်ပြီးရေပန်းမစားတော့ပေမဲ့သူကဆောက်သွားခဲ့တဲ့ဒီတွားလျာမှာတခြင်းနားထောင်နိုင်ရမယ်ဆိုတဲ့အလေးအထားကတော့သမိုင်းကျန်ရစ်ပါရဲ့ရှင်။